ကချင်ပြည်နယ်ဖားကဲ့မြို့နယ်အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုမကြသေးခင်ရက်တွေကပဲတိုက်ခိုက်ခဲ့တဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA တပ်ဖွဲ့တွေကိုစစ်ကောင်စီဘက်ကလက်တုံပြန်ပြီးတော့တိုက်ခိုက်နေတာကြောင့်ဒေသတွင်းမှာဆက်ပြီးတော့စီးရဲတင်းမာနေပါတယ်။ဖားကဲ့မြို့နယ်မှာမနေ့ညတုန်းကကချင်လွတ်မြောက်ရေးတပ် KIA ရဲ့တပ်ရင်း6နယ်မြေဘက်ကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ရွှေကူမြို့နယ်ဘက်မှာလည်းစီးရဲလှုပ်ရှားမှုတွေရှိနေပါတယ်။စီးရဲတင်းမာနေတဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်
။ဒီလဩဂုတ်9ရက်နေ့ကကချင်ပြည်နယ်ဖားကံမြို့နယ်ရှိကတိုင်းတောင်တပ်စခန်းကို KIA တပ်မဟာကိုတပ်ရင်း6ကသိမ်းယူခဲ့ပါတယ်။ဒီလ8ရက်နေ့ကကတိုင်းတောင်တပ်စခန်းကိုစစ်ကောင်စီကနေလေကြောင်းကတိုက်ခိုက်ခဲ့တယ်လို့မြေပြင်ကနေလည်းပြန်လည်ထိုးစစ်ဆင်ခဲ့ပါတယ်။9ရက်နေ့ညပိုင်းမှာတော့စစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာရှိပြီးဒါဟာ KIA တပ်ရင်း6နယ်မြေဘက်ကိုတိုက်ခိုက်တာဖြစ်ကြောင်းKIA ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးကပြောပါတယ
်အဲ့ဒါကတော့ကျွန်တော်ရဲ့တိုင်ရင်း6နေနေဘက်မှာဖြစ်ပါလေခင်ဗျအဲ့ဒါကတိုင်းကောင်ဘက်ကတော့ဘုံမကျဲလောက်ဘူးထင်တယ်ဘာလို့ဆိုတော့ဝင်းရတော့သူတို့ပဲထိုင်နေတာအဲကျွန်တော်လည်းသိသိတော့မကြားရဘူးနော်အချိန်ရဲ့နေမှာသူတို့အလေကြောင်းနဲ့ပြန်တိုက်တာ
ဒေသခံတဦးကလည်းဖားကံမြို့နယ်ကအခြေအနေကိုအခုလိုပြောပါတယ
်အဲဒါဒီနေ့ကဘာမှမချိုးချဘူးမင်းညာတော့
ဒီလ9ရက်နေ့ကဖြစ်တဲ့ကတိုင်းတောင်တိုက်ပွဲကြောင့်ဒေသတွင်းရှိကျေးရွာ၄ရွာလောက်ကဒေသခံပြည်သူ3500ကျော်ဟာမော်ရှန်နဲ့ဆိုင်းအောင်ရွာကဘုံကြီးကျောင်းနဲ့ဖျားကျောင်းတွေမှာတိမ်းရှောင်နေကြရပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားရတဲ့အလံဝေးတဲ့ကျေးရွာတချို့ကနေရပြန်လာတွေရှိကြောင်းစစ်ရှောင်တွေကိုကူညီနေသူတဦးကပြောပါတယ်။ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းဖားကံတနိုင်းဝိုင်းမော်နဲ့မိုးမောက်မျိုးနယ်တွေအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ကရင်ဌာနချုပ်လိုင်းစာအနီးမှာလည်းစီးရဲတင်းမာနေပြီးမြေကြီးနားဗမော်ကားလမ်းမှာလည်းအသွားအလာတွေရပ်ဆိုင်နေပါတယ်။လိုင်းစာအနီးစီးရဲတင်းမာနေချိန်မန္တလေးဘက်ကတက်လာတဲ့စစ်သင်္ဘောတွေဟာအခုအခါမှာရွှေကူမြို့ကိုရောက်ရှိနေပြီးရွှေကူမြို့နယ်အတွင်းစစ်ကြောင်းထိုးတာတွေရှိနေတာကြောင့်ရွှေကူမြို့တစ်ဖက်ကန်းကခြေရွာတွေတိမ်းရှောင်နေကြောင်းဒေသခံတဦးကပြောပါတယ
်ကျွန်တော်တို့တက်လာပြီးတဲ့ခါကျတော့ကျွန်တော်တို့ရှေ့ပြီးမောစိတ်ကြမ်းပါလေတောင်းစီကတ်ထားတော့ခင်ဗျအရှင်ရောင်းရနေတဲ့အတွက်စာလုံးရလေးပေါ့လေသူပြမြေကျောစာလုံးရလေးပေါ့ရက်တာတော့ညသူတစ်ပတ်တိုင်းကြိုက်ဒီလိုတော့ဟိုးတစ်ခေါက်ကလေးပေါ့ဗျာကျူတင်ပြီးတော့ပြီးရတာတော့သူကတက်လာလို့ရှိအဲ့ရွာတွေဘက်ကဖြစ်တာလေဖြစ်တဲ့ခါကျတော့သူကြီးတယ်အဲ့ဒီမှာလည်းစကြောတွေလည်းဝင်နေလေသူကလေးလေဘူးစ်ပေါ့ကိုနော်ရေပေါ့ကွာ။ဘာရွာ။ဘာရွာဘာရွာတော့ကိုယ်ရလုံးကျဆောင်ရတော့
ပေါ့။ရွှေကူမြို့ကိုဆက်ရောက်လာစဉ်ရေလဲရွာဘက်ကရှော့တိုက်ဒုံးနဲ့ပစ်ခတ်တာကြောင့်ရေလဲရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိကြောင်းနဲ့ရွှေကူမြို့ပေါ်မှာလည်းလုံခြုံရေးတွေတင်းကျပ်ထားကြောင်းပြောပါတယ်။ KNG ခေါ်ကချင်သတင်းဌာနကတော့ရွှေကူတပတ်ကမ်းမှာစစ်ကောင်စီတပ်ကစစ်ကြောင်း2ကြောင်းဝင်ရောက်နေကြောင်းနဲ့ဒီလ9ရက်နေ့ကပစ်ခတ်မှုမှာအမျိုးသမီးတယောက်တန်းရရှိခဲ့ကြောင်းဖော်ပြပါတယ်။ KIA ဌာနချုပ်လိုင်းစာအနီးမှာဇူလိုင်လ3ပိုင်းကစတင်ပြီးစစ်ရေးတင်းမာနေခဲ့ပါတယ်။စစ်ကောင်စီဘက်ကလိုင်းစာဘက်ကိုစစ်အင်အားတွေပို့ဆောင်နေတာရှိသလို KIA ဘက်ကလည်းစစ်ရေးအရာပြင်ဆင်တာတွေရှိနေပါတယ်ခင်ဗျာ။